မြန်မာစစ်တပ်ကစစ်ရေးလှုပ်ရှားမှုတွေလေးလကြာရပ်ဆိုင်မှုကြီးညာထားပေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေကိုဆက်လက်ထုတ်ပြန်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းတက်မတော်ကသတိပေးလိုက်ပါတယ်။သတင်းမာတွေဖော်ပြခဲ့တယ်လို့ဆွဆွဲခံရတဲ့သတင်းမီဒီယာတွေနဲ့ပတ်သက်လို့ဖြေရှင်းပေးဖို့လဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်။
စစ်စင်ရေးဒေသတချို့မှာစစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်ထားဖို့ကြေညာပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတော့မကြသေးခင်ကသတင်းဖော်ပြချက်တွေဟာမမှန်ကန်ကြောင်းနဲ့ဒီလိုမမှန်ကန်တဲ့အချက်အလက်တွေကိုမဖော်ပြဖို့တက်မတော်ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါမမှန်ကန်တဲ့အချက်အလက်တွေကိုအတိပြုချက်မပြုဘဲဖော်ပြခဲ့တဲ့ဆိုတော့သတင်းဌာနခုနှစ်ခုရဲ့လုပ်ရည်တွေကိုဖြည့်ရှင်းပေးဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့ဒီဇင်ဘာလ25ရက်နေ့ကအကြောင်းကြားစာနဲ့ပတ်သက်တက်မတော်နဲ့သတင်းမီဒီယာတွေဘက်ကလိုလားချက်တွေလိုအပ်ချက်တွေကိုတော့သတင်းမီဒီယာကောင်စီဘက်ကတရားဝင်ကြေညာချက်ထုတ်ပြန်အတည်ပြုခဲ့တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့တွေ့ပတ်အတွင်းမှုဥမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်အခုကဟိုတိုင်းစာတော့မဟုတ်ပါဘူးနော်တိုင်းစာအထင်တော့မဟုတ်ပါဘူးသူကအဲ့ဒီသတင်းမှားယွင်းတဲ့အကြောင်းအဲ့တော့အဲ့ဒီသတင်းကချက်လက်ကမှားယွင်းတယ်တော့သူတို့တက်မတော်နဲ့ဖြစ်ပေါ်တာမဟုတ်ဆိုတဲ့အကြောင်းရယ်နောက်ပြီးတော့အဲ့ဒီမီဒီယာတွေကဒီလိုမျိုးကောင်းစင်နဲ့ပေါ်ပြတဲ့ဟာကဟိုငင်းငင်းဖြစ်စဉ်ကိုကြွားပြီးတက်ရောက်နေနိုင်တယ်ဆိုတာရယ်နောက်တစ်ခုကတော့ဟိုသူတို့ကတော့အဲ့ဒီမီဒီယာကိုတိုက်တွန်းပြီးပါကောင်းစင်နေနဲ့တိုက်တွန်းပြီးပါဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒီသဘောမျိုးနောက်ဆိုရင်အဲ့ဒီသတင်းချက်လက်ကိုစီးကြမှန်ကန်အောင်ရေးဖို့အတွက်ဒီလိုကိစ္စမျိုးတွေမှာအဲ့လိုမျိုးသူတို့ကတိုက်တွန်းခိုင်းတဲ့စာမျိုးပေါ့ဟိုတိုင်နေဆိုတဲ့အဆင့်တော့မဟုတ်ဘူးဟိုတိုင်နေဆိုရင်ကျွန်တော်တို့ကတော့အဲ့ဒီမီဒီယာတွေကိုထိတ်ခေါ်ပြီးတော့ဘယ်လိုဖြေရှင်းသွားမလဲဆိုတော့အဲ့ဒီအချက်မျိုးအခုကတော့တိုက်တွန်းနေဆိုတဲ့ဟာပဲဆိုတော့အဲ့လိုပဲဟိုကောင်စီဘက်ကအဲ့ဒီအကျိုးကြောင့်အတိပေးတဲ့စာရဲ့နောက်အဲ့ဒီစာထဲမှာတော့ဟိုတပ်ဘက်ကလည်းဒီလိုမျိုးသတင်းတွေကိုဖြေချပေးဖို့ဟိုလိုအပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီဟာကအသက်ရှင်ပုံမြင်ချင်းဒါငြေရန်ရနေဖို့အရေးကြီးတဲ့ဆိုတဲ့ဟာမျိုးကိုလည်းဟိုအဲ့ဒီစာထဲမှာကျွန်တော်လည်းပြောပြတာပါအဲ့ဒါတော့တပ်ဘက်ကလည်းကျွန်တော်တို့တိုက်တွန်းနေဟာ
ဒီသတင်းပတ်အစောပိုင်းရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဖော်ပြချက်တွေကိုသတင်းတွေမှာဖော်ပြရမှာတော့ VOA နဲ့သတင်းဌာနတချို့ကတပ်မတော်တာဝန်ရှိတဲ့သူတွေနဲ့အတီးပြုတ်မေးမြန်းမှုတွေရှိခဲ့ပေမဲ့လို့ကြံသတင်းဌာနခုနှစ်ခုကတော့အချက်လက်မှန်ကန်မှုမရှိတဲ့သတင်းတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့လည်းတပ်မတော်ရဲ့ကြေညာချက်ကဆွတ်ထားတာပါတပ်မတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့ကြိုးပမ်းနေချိန်မှာအထင်အမြင်လွဲမှားစေတဲ့မဟုတ်မမှန်သတင်းထုတ်ပြန်တာတွေစစ်စစ်အတီးပြုတ်တာတွေမလုပ်ဘဲမဖော်ပြကြဖို့နဲ့ဖော်ပြခဲ့မယ်ဆိုရင်သက်ဆိုင်ရာသတင်းဌာနတွေကိုဥပဒေနဲ့အညီဆောင်ရွက်သွားမယ်ဆိုတာကိုသတိပေးထားပါတယ်ဒါပေမဲ့လည်းသတင်းမီဒီယာတွေအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့အခက်အခဲတွေကရှိနေတာပါသတင်းမီဒီယာကောင်စီရဲ့ကြေညာချက်နဲ့ပတ်သက်လို့တက်မတော်တာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်မှု BOA ကစ조사ရမှာလည်းဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးဒီအတွက်လည်းတာဝန်ရှိသူတွေအနေနဲ့သတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံနိုင်အောင်ဒီထက်ပိုဆောင်ရွက်ပေးဖို့လိုနေပြီလို့ဝါရင်သတင်းသမားတဦးဖြစ်တဲ့ကိုတီဟာသွေးကအကြံပြုပါတယ
်ဒီစစ်ဒီဘူးရှိမရှိပဲလို့ဆိုတာကကျွန်တော်တို့အတီးပြုနိုင်အောင်လည်းတစ်ဖက်ကနေပြီးတော့ကျွန်တော်တို့အတီးပြုနိုင်တဲ့နည်းလမ်းတွေအခွင့်အရေးတွေပေးထားဖို့လိုပါတယ်အခွင့်အရေးတွေနည်းလမ်းတွေမပေးထားဘဲနဲ့စစ်စစ်ဒီမပြုဘူးလို့ပြောလို့တော့မရဘူးကြာအဲကိုမီဒီယာဘက်ကလည်းတစ်ခုရှိတာလေဟိုအစီအစဉ်အတီးပြုနိုင်တဲ့နည်းလမ်းတွေကိုတက်တဲ့ပြေစူးစမ်းဖို့တော့လိုတာပေါ့နော်ကျိုးပန်းပြီးတာမှမရမှကျွန်တော်တို့ဒီတကယ်ကိုတွေ့ဟိုဒါနဲ့ချက်ပြင်းပြီးဆိုရင်ဘာလို့ဆိုတော့ကျွန်တော်မီဒီယာမှာလည်းနှစ်ဖက်တောင်းနားထောင်ပြီးလုံးသွင်းရမယ်ဆိုတာကျွန်တော်ထုတ်ပြရမယ်ဆိုတာကျွန်တော်အက်စ်မှာရှိပြီးသားဆိုတော့တခြားနဲ့ကြားရင်ကျွန်တော်တို့ကဟိုတခြားနဲ့ကြားတဲ့အခါမှာဟိုတစ်ဖက်ကလည်းအပြည့်မပြုတ်နိုင်ဘူးဆိုတဲ့အခါမှာရေးတဲ့အခါမှာလည်းကျွန်တော်တို့သတိထားပြီးတော့လည်းရေးဖို့လိုတာပေါ့နော်တခြားနဲ့ကြားတာဖြစ်တဲ့အတွက်ရေးတဲ့အခါလည်းမလည်းတင်းတင်းကျပ်ကျပ်ရေးတင်တာပေါ့ဒါကတော့ကျွန်တော်တို့ဘက်ကလည်းကြိုးပမ်းဖို့ကြိုးပါတယ်ဆိုတော့ဟိုအဓိကတော့ဗျာဟိုတပ်မတော်ကပြောတယ်ဟလာဟိုစစ်စစ်ပြီးမလုပ်ဘူးဆိုလို့ရှိလို့ရှိရင်ရေးယူမယ်ဆိုတာကဒါပြလေပါပဲအဲ့တော့စီစစ်ဘလို့စီစစ်လို့ရမယ်ဆိုတော့ဒီကတော့တဘာလေးထုတ်ကြပေးဖို့လိုပဲဆိုတော့အခုမီဒီယာကောင်စီတက်ကြီးရတဲ့အခါမှာကျွန်တော်ဆင်တယ်ဒီကိစ္စကိုရှင်းလင်းပြင်ပြီးတော့ဒီတိုင်းရဲ့အဖြေရပါလိမ့်မယ်လို့ထင်ပါတယ်ဗျ
မကြသေးခင်ကအသစ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဦးဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်ပါဝင်တက်မတော်ထိတ်တန်းအရာရှိကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲတွေ့ဆုံချိန်မှာလည်းသတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဆွေးနွေးမှုတွေအတွင်းမှာတော့ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသတင်းရယူနိုင်မဲ့နည်းလမ်းတွေကိုတိုးတက်အောင်တက်မတော်ဘက်ကဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းလည်းဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားကြပါတယ်ရှင်